အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပေါမ်ပီယိုကနိုင်ငံတော်ကပြည်내အုပ်ချုပ်ရေးမှုတွေကိုတရုတ်နိုင်ငံနဲ့စီးပွားရေးလုပ်တဲ့နေရာမှာရှိလာနိုင်တဲ့အန္တရာယ်တွေနဲ့ပတ်သက်ပြီးတော့သတိပေးလိုက်ပါတယ်။ဖက်ဒရယ်အဆင့်မှာရောပြည်내အဆင့်မှာရောဒီဇင်ဘာအဆင့်တွေမှာပါတရုတ်နိုင်ငံနဲ့ပြည်ဆိုင်မှုကဖြစ်နေပြီးတော့ဒီပြည်ဆိုင်မှုကအမေရိကန်နိုင်ငံသားရေးမူဝါဒနဲ့မြို့သားလုံခြုံရေးကိုပါအကျိုးဆက်တွေရှိတယ်လို့ဝါရှင်တန်မှာစနေနေ့ကလုပ်ခဲ့တဲ့အမေရိကန်ပြည်내အုပ်ချုပ်ရေးမှုများအသင်းအစည်းအဝေးမှာသူကပြောလိုက်ပါတယ်။တရုတ်နိုင်ငံကနေအမေရိကန်မှာယင်းနှိမ့်ညံခြင်းတဲ့သူတွေကအမေရိကန်ပြည်내တွေမှာယင်းနှိမ့်ညံဖို့ချင်းကပ်ခံထားဖို့ရှိတယ်ဆိုတာကိုသူသိတယ်ဆိုပြီးတော့ဝန်ကြီးပေါမ်ပီယိုကပြည်내အုပ်ချုပ်ရေးမှုတွေကိုပြောပါတယ်တရုတ်နိုင်ငံနဲ့စီးပွားရေးဆက်ဆံမှုတွေကတရုတ်နိုင်ငံနဲ့ပြီးခဲ့တဲ့လကလက်မှတ်ရေးထိုးခဲ့တဲ့ကုန်သွယ်ရေးသဘောတူညီမှုပထမအဆင့်လို့အပြန်အလှန်အကျိုးရှိနိုင်ကြောင်းဒါပေမဲ့တရုတ်နိုင်ငံအနေနဲ့အမေရိကန်ရဲ့အားနည်းချက်တွေကိုဗျူဟာကြကြချင်းချင်းအကဲဖြတ်နေပြီးတော့အဆင့်တိုင်းမှာအသာစီးရအောင်အမေရိကန်စီးပွားရေးစနစ်ထဲကလက်ဟာမှုတွေကိုအပြည့်အဝအသုံးချဖို့ကြိုးပမ်းနေတယ်ဆိုပြီးတော့လေသူကသတိပေးလိုက်ပါတယ်အမေရိကန်ပြည်내အုပ်ချုပ်ရေးမှူး90ကတရုတ်နိုင်ငံနဲ့ပတ်သက်တဲ့သဘောထားတွေကိုအကဲဖြတ်ထားတဲ့အစီအခံစာတစ်စောင်ကိုဘေကျင်းမြို့ကတရုတ်ဆိုးရွားကကြောတောင်းနောက်ခံပေးထားတဲ့သုတေသနဌာနကပြီးခဲ့တဲ့နှစ်ကထုတ်ပြန်ခဲ့တယ်လို့လေဝန်ကြီးပေါမ်ပီယိုကပြည်내အုပ်ချုပ်ရေးမှူးတွေကိုပြောကြားခဲ့ပါတယ်ခင်ဗျာ